မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဆက်ဖြစ်နေတဲ့စစ်ရာဇဝမှုတွေနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝမှုဆန်ရဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီကတောင်းဆိုလိုက်ပါတယ်။တစ်ကမ္ဘာလုံးကိုဗစ် -19 ကပ်ရောဂါပိုင်းရင်ဆိုင်ဖြစ်ရှင်နေရချိန်မှာမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်တွေကအရသာတွေအပေါ်ပြစ်မှတ်တာတိုက်ခိုက်မှုတွေတိုးလုံလာနေတယ်လို့မစ်ရန်ဟင်းလီကဧပြီလ29ရက်နေ့မှာပဲပြောဆိုခဲ့တာပါ။မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးသူအဖြစ်သူ့ရဲ့တာဝန်ပြည်ဆောင်တော်မှာဖြစ်တဲ့ပါမောခရန်ဟီလီကရခိုင်တပ်မတော်အေအေအပါဝင်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့အပြစ်ခံရစရည်တောင်းဆိုချက်ကိုလည်းအလေးမထားကြတဲ့အပြင်မြန်မာတပ်မတော်ရဲ့လက်ချက်ကြောင့်ရခိုင်နဲ့ချင်းပြည်နယ်တွေကပြည်သူတွေအကြီးအကျယ်ထိခိုက်နေရတယ်လို့လည်းပြောဆိုခဲ့တာပါ။လူသားချင်းစာနာမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကစောင့်နှိုင်းရမယ့်အခြေခံပြဋ္ဌာန်းချက်တွေနဲ့လူခွင့်ရေးတွေကိုတပ်မတော်ကစနစ်တကျချိုးဖောက်နေတဲ့အတွက်လည်းရခိုင်နဲ့ချင်းပြည်နယ်တွေကအယက်သားတွေအပေါ်ကျူးလွန်တဲ့စစ်ရာဇဝမှုတွေနဲ့လူရသူအပေါ်ကျူးလွန်တဲ့ရာဇဝမှုတွေတိုးလာနေတယ်လို့လည်းအထူးကိုယ်စားလှယ်ရဟင်းဒီကပြောဆိုခဲ့တာပါ။ပဋိပက္ခအဆုံးသတ်ရေးအတွက်တာဝန်ခံမှုတာဝန်ယူမှုရှိဖို့အလွန်ရေးကြီးတယ်လို့လည်းပြောပါတယ်။တာဝန်ခံမှုတာဝန်ယူမှုမရှိတဲ့မြန်မာတပ်မတော်အနေနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ကြောင့်လည်းမြန်မာအရသားတွေအနေနဲ့တပ်မတော်ရဲ့ရွေးချယ်တဲ့ကျူးလွန်တဲ့ရာဇဝမှုတွေကိုဆဲစုနှစ်တွင်နဲ့ချီရင်ဆိုင်ခံစားနေရတယ်လို့လည်းပါမောက္ခရဟင်းဒီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်နဲ့ချင်းပြည်နယ်တွေကအရသာတွေကိုအကာအကွယ်တိုးပေးဖို့လဲမစ္စတာဟင်းဒီကတိုက်တွန်းတောင်းဆိုထားပါတယ်။